မြန်မာနိုင်ငံအရေးနဲ့ပတ်သက်တဲ့လုံခြုံရေးကောင်စီစည်းဝေးကိုမနက်ဖြန်မနက်မှာပြုလုပ်မယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ပြောခွင့်ရပုဂ္ဂိုလ် Miss Michelle Montage ကပြောပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမူဝါဒရေးရာလေးလာရေးလုံခြုံရေးကောင်စီအစဉ်ခန်းစားကလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့ဆွေးနွေးဖို့ကိစ္စတွေကိုမနေ့ညနေကအစဉ်ခန်းစားထုတ်ပြန်ကြေညာလိုက်ပါတယ်။ဒီလုံခြုံရေးကောင်စီစည်းဝေးဟာတကပိတ်စည်းဝေးဖြစ်ပြီးဩဂုတ်လ18ရက်ကနေ23ရက်နေ့အထိမြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့အတွင်းမှုချုပ်ရဲ့အထူးကြံပေးအရာရှိမစ္စတာအီဘရာဟန်ဂမ်ဘာရီလည်းခီးစဉ်နဲ့ပတ်သက်လို့တက်ရောက်အစီရင်ခံမယ်လို့ဖော်ပြထားပါတယ်။မစ္စတာဂမ်ဘာရီရဲ့ခီးစဉ်ဟာဆန္ဒခံယူပွဲအပြီး3လအကြာမှာသွားရောက်ခဲ့တာဖြစ်ပြီးမြန်မာစစ်အစိုးရဘက်ကဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်နဲ့နိုင်ငံခြားရေးဝန်ကြီးဦးညံဝင်းတို့နဲ့တွေ့ဆုံခဲ့ကြောင်းရန်ကုန်မှာအခြေစိုက်တဲ့တန်တမာနေနဲ့မုံတိုင်းဘေးကေဇေရီသုံးဘွဲ့ဆိုင်ဘူအဖွဲ့နဲ့လည်းတွေ့ဆုံခဲ့ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့စစ်အစိုးရကောင်းဆောင်ဗိုလ်ချုပ်မှူးကြီးတန်းရွှေနဲ့တွေ့ဆုံခွင့်မရခဲ့သလိုမြန်မာဒီမိုကရေစီဖွဲ့ချုပ်ကနေအခြေချုပ်ကြနေတဲ့ဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံခွင့်မရခဲ့ကြောင်းလည်းထောက်ပြထားပါတယ်။မစ္စတာဂမ်ဘာရီမြန်မာနိုင်ငံမသွားခင်ကအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆရာမိတ်ဆွေနိုင်ငံများအဖွဲ့ကချမှတ်ပေးတဲ့အချက်၅ချက်ကိုလည်းဒီစည်းဝေးမှာဆွေးနွေးဖို့ရှိရလို့သိရပါတယ်။ဒီချက်တွေကတော့ဒေါအောင်ဆန်းစုကြည်ပါဝင်နိုင်ငံရေးကျင်းသားတွေပြန်လွှတ်ပေးဖို့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့ယုံကြည်ရတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေဖော်ဆောင်ဖို့လူမှုရေးစီးပွားရေးပြဿနာတွေကိုဖြေရှင်းဖို့နဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ယုံမြန်မာနိုင်ငံတဲမှာထားဖို့အချက်၅ချက်ဖြစ်ပါတယ်ဒီလုံခြုံရေးကောင်စီတကပိတ်အစည်းအဝေးမှာမြန်မာအစိုးရကလည်းဒီကိစ္စတွေကိုဘယ်လိုဖြေရှင်းမယ်ဆိုတဲ့အစီရင်ခံစာမျိုးတင်နိုင်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာအစိုးရကမစ္စတာဂမ်ဘာရီနောက်တစ်ခေါက်လာဖို့ဖိတ်ခေါ်ထားပြီးနောက်ခီးစဉ်မတိုင်ခင်မှာမစ္စတာဂမ်ဘာရီရဲ့ရုံးအဖွဲ့ဝင်တွေကိုပြည်ဝင်ခွင့်ဗီဇာပေးမယ်လို့လည်းကြေညာပေးထားပါတယ်ဒီတစ်ခေါက်မစ္စတာဂမ်ဘာရီရဲ့ခီးစဉ်မှာဒေါ ን ဆန်းစုကြည်နဲ့စစ်ဆိုးရကြားသဘောတူနိုင်တဲ့အချက်တွေကိုဖော်ထုတ်ဖို့အတွင်းမှုချုပ်ရဲ့မိတ်ဆွေနိုင်ငံများအဖွဲ့ကတိုက်တွန်းထားပုံရတယ်လို့လည်းလုံခြုံရေးကောင်စီအစဉ်ခါစားမှာဖော်ပြထားပါတယ်။ဒီနိုင်ငံတွေကလည်းတကပိတ်စည်းဝေးပြီးနောက်ရက်မှာဆွေးနွေးပွဲလုပ်ဖို့ရှိတယ်လို့သိရပါတယ်။မြန်မာရေကုလသမဂ္ဂအတွင်းမှုချုပ်ရဲ့မိတ်ဆွေနိုင်ငံများအဖွဲ့မှာလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံပါဝင်ပြီးဥရောပသမဂ္ဂ၊အိန္ဒိယ၊ထိုင်း၊စင်ကာပူ၊တောင်ကိုရီးယား၊ဗီယက်နမ်၊ဩစတြေးလျ၊နော်ဝေးနဲ့ဂျပန်နိုင်ငံတို့ပါဝင်ပါတယ်။ပြည်ချအဖွဲ့တစ်ခုဖြစ်တဲ့မြန်မာကိစ္စစိတ်ဝင်စားတဲ့နိုင်ငံများအုပ်စု Focus Group ကလည်းထွေထွေညီလာခံပြီးဝန်ကြီးအဆင့်ဆွေးနွေးဖို့ရှိပါတယ်။ဒီနိုင်ငံတွေထဲမှာတော့မြန်မာပါဝင်တရုတ်အိန္ဒိယအင်ဒိုနီးရှားနဲ့ကုလသမဂ္ဂအဖွဲ့ကိုယ်စားလှယ်တို့ပါဝင်ပါတယ်။မနေ့ကအစည်းအဝေးမှာတော့မစ္စတာဂမ်ဘာရီတင်ပြချက်တွေကိုကြားနာရုံနဲ့မှတ်ချက်ပေးရုံသာရှိပြီးအရေးယူဆုံးဖြတ်တာတော့မရှိနိုင်ဘူးလို့လုံခြုံရေးကောင်စီအစိုးရကသုံးသပ်ပါတယ်။ဖြစ်နိုင်တဲ့ဆုံးဖြတ်ချက်ကလုံခြုံရေးကောင်စီဥက္ကဋ္ဌကအရင်ကြေညာချက်နှစ်ရက်မှာပါခဲ့တဲ့အဓိကအချက်နှစ်ချက်ကိုအကောင့်ထည့်ဖို့ကြေညာချက်ထုတ်နိုင်တာဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီအဓိကအချက်နှစ်ချက်ကတော့ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားတွေပြန်လှည့်ရေးနဲ့တွဲဆုံဆွေးနွေးရေးလုပ်ဖို့ကိစ္စရဖြစ်ပါတယ်လို့လုံခြုံရေးကောင်စီအစဉ်ခံစားမှာဖော်ပြထားပါတယ်ခင်ဗျာ။